တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဆက်ရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးရသေးတဲ့ဝမိုင်းလာအဖွဲ့တွေနဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာဒီရက်ပိုင်းအတွင်းနှစ်ဖက်တွေ့ဆုံဖို့ရှိနေပြီးအဓိကနယ်စပ်ဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးဖို့ရှိကြောင်းဝအဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်။အစိုးရကိုယ်စားလှယ်အဖွဲ့ဘက်ကတော့နိုင်ငံရေးကိစ္စရတွေထက်သွင်းဆွေးနွေးမဲ့အလားအလာရှိနေပြီးဝနဲ့မိုင်းလာအဖွဲ့တွေကတော့နိုင်ငံရေးကိစ္စတွေကိုတရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီFPNCC နဲ့ဆွေးနွေးဖို့လိုလားနေပါတယ်ဒီသတင်းကိုတော့ VUE မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင
်ပြည်တော်စုညီကြေးညီလာက27ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးပြီးချိန်ကလေးကရက်တက်နေခဲ့တဲ့အစိုးရနဲ့တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့တွေကြားဆွေးနွေးပွဲတွေဟာဒီရက်ပိုင်းအတွင်းမှာပြန်လည်ဆက်တင်ဖို့ရှိနေပါတယ်လောလောဆယ်မှာတော့အစိုးရကိုယ်စားလှယ်အဖွဲ့ဟာ UWSP ကိုဝါပြည်သွေးစည်းညီညွတ်ရေးပါတီဌာနချုပ်ရှိရာပန်ဆန်းကိုတွားရောက်ပြီးဝါနဲ့မိုင်းလာခေါ်အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်ဖွဲ့ NDAA ကကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့ရှိနေတာဖြစ်ပါတယ်ဝမိုင်းလာအဖွဲ့တွေကအစိုးရကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံချိန်မှာအဓိကဆွေးနွေးဖို့ရည်ရွယ်ထားတဲ့အချက်တွေကို UWSP ကိုဝါအဖွဲ့ရဲ့လာရှိုးဆက်ဆံရေးယုံဒုတာဝန်ခံဦးညီရန်ကအခုလိုပြောပါတယ်
ဒီလာတူရီအပဝန်ချင်မှာပြောရပဲကြောင်းကြလာတယ်နော်ရတဲ့တိတိကျကျမသိဘူးနော်အဓိကတော့ဒီနေဆတ်ဖွင့်မတော်တဲ့ရင်းနဲ့ဒီမွေးစေဝါတယောက်ပြေစုံမွေးပိုင်းဆိုင်ရာတွေပဲအဓိကအဲ့ဒါတွေဆွေးနွေးမယ်လို့အဲ့လိုပဲတည်တယ
်အစိုးရကိုယ်စားလှယ်အဖွဲ့မှာနေဆတ်ရေးရဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရေအောင်ဦးဆောင်ပါဝင်ပြီးငင်းချိုင်းကိုယ်စားလှယ်အဖွဲ့ဝင်တွေအပါအဝင်တယန်စာတနဲ့သဘာဝဝန်းကျင်ထိန်းသိမ်းရေးပညာရေးကျန်းမာရေးစတဲ့ဝန်ကြီးဌာနကတာဝန်ရှိသူတွေရှင်းပြတဲ့အစိုးရနဲ့တက်မတော်ကကိုယ်စားလှယ်တွေပါဝင်လိုက်ပါကြမှာဖြစ်ပါတယ်လာမဲ့ဗိုလ်ဒူးနေ့ရှင်းရက်နေ့မှာညီငယ်ရေးကော်မရှင်အဖွဲ့ဟာညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးဖို့ရှိနေတာကြောင့်ပန်ဆန်းကိုဒီလ10ရက်နေ့နဲ့အဲ့ဒီနောက်ပိုင်းမှာသာတွားရောက်နိုင်မယ့်အခြေအနေရှိနေတာဖြစ်ပါတယ်။ပန်ဆန်းကိုတွားရောက်ချိန်မှာအစိုးရကိုယ်စားလှယ်အဖွဲ့ဘက်ကအဓိကဆွေးနွေးမယ့်အချက်တွေကိုနိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစောထေကအခုလိုပြောဆိုထားပါတယ်
။တွားတဲ့အခါမှာကျွန်တော်တို့ကနံပါတ်1ကတော့ဒေတာဖွံ့ဖြိုးရေးနဲ့ဆိုင်တဲ့အရာတွေပါမယ်ပေါ့နော်။နံပါတ်2ကတော့ကျွန်တော်တို့နှစ်ဖက်ပေါ့နော်။ညီညာရေးနဲ့ပတ်သက်လို့ကျွန်တော်တို့ဒီဘက်မှာနိုင်ငံရေးဆွေးနွေးပွဲတွေဆောင်ရွက်နေတယ်ပေါ့နော်။အဓိကကျွန်တော်တို့သွားတာဖက်ဒရယ်ပြည်ထောင်စုတရားရုံးကိုသွားတာ။အဲ့ဘက်မှာလည်း principle တွေပေါ့အခြေခံမှုတွေထွက်တဲ့လောက်လည်းထွက်လာတယ်ဆက်ပြီးတော့လည်းထွက်ဖို့လည်းရှိတယ်။အဲ့ပေါ်မှာဒီဘက်တွေမကြံခဲ့စေချင်ဘူး။အဲ့တော့တို့ဘလို့ပုံစံမျိုးနဲ့ပါဝင်နိုင်မလဲဆိုတော့သွားပြီးတော့နှစ်ဖက်ပေါ့နော်ဆွေးနွေးကြမှာ။
ဒါကတော့ပြီးခဲ့တဲ့လ24ရက်နေ့က UNFC ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC အပေါ်အစိုးရဘက်ကသဘောထားကိုဦးစောထေကအခုလိုရှင်းလင်းပြောကြားခဲ့ပါတယ်
။မြောက်ပိုင်းဖွဲ့ရင်းနဲ့ကျွန်တော်တို့ပြီးခဲ့တဲ့ NCA နှစ်ပတ်လည်မှာကျွန်တော်တို့တစ်ဖွဲ့ချင်းကိုဖိတ်ကြတယ်။သို့တော့အကြောင်းကြောင်းကြောင့်ဒီမြောက်ပိုင်းအဖွဲ့တွေမတက်နိုင်ဘူးပေါ့နော်။ဟုတ်တယ်လည်းပဲကျွန်တော်တို့ NCA နှစ်ပတ်လည်မှာအတိုင်ပင်ခံပုဂ္ဂိုလ်ပြောထားတဲ့အတိုင်းပဲကျွန်တော်တို့ဒီဖွဲ့ရင်းနဲ့ပတ်သက်လို့ညီညာရေးတကားဖွင့်ထားတယ်ပြည်ဆောင်ဆွေးနွေးလမ်းကြောင်းဆက်ဖွင့်ထားတယ်ကျွန်တော်တို့က FPNCC ကိုတော့ကော်မတီလိုက်တော့ကျွန်တော်တို့ကဟိုဆွေးနွေးမှာမဟုတ်ဘူးတစ်ဖွဲ့ချင်းဆွေးနွေးမယ်သုံးဖွဲ့ဆွေးနွေးမယ်လေးဖွဲ့ဆွေးနွေးမယ်ရတယ
်နိုင်ငံရေးကိစ္စရပ်တွေထည့်သွင်းဆွေးနွေးဖို့နဲ့ပတ်သက်ပြီးဝါအဖွဲ့ရဲ့လာရှိုးဆက်ဆံရေးယုံဒုတာဝန်ခံဦးညီရန်ကလည်းအခုလိုပြောပါတယ
်အဲလူကြီးတဲ့ဘယ်လိုချင်းချင်းနိုင်ရင်ဆွေးနွေးကြလဲတော့ကျွန်တော်မသိဘူးနိုင်ငံရေးနဲ့ပတ်သက်ရင်တော့ကျွန်တော်တို့ FPNCC ကော်မတီနဲ့တွေ့ဖို့ပဲရှိပါတယ်တွေ့ဖို့များပါတယ်နော်
FPNCC ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးထားတဲ့ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့လိုလားကြောင်းလဲသဘောထားထုတ်ပြန်ထားတာဖြစ်ပါတယ်လောလောဆယ်မှာနှစ်ဖက်နိုင်ငံရေးငြိမ်းချမ်းရေးဆွေးနွေးဖို့အလားအလာတွေဟာညှိနှိုင်းဖို့ခက်ခဲနေပြီးတရုတ်နိုင်ငံကဂျာဝင်ဆောင်ရွက်တာတွေလည်းရှိနေပါတယ်